ရေမင်းမှာဟူသည်သဘောတွေကကုလသမဂ္ဂဝန်ထမ်း9ဦးအပါအဝင်နိုင်ငံတကာအကူအညီပေးလောက်သား18ဦးလောက်ကိုဖမ်းဆီးထားတယ်လို့ရေမင်းအစိုးရအရာရှိတွေကရောရေမင်းကမင်းယွန်းလူခွင့်အဖွဲ့ MOH ကပြောပါတယ်ဟူသည်သဘောတွေနဲ့ထောက်လိုက်အရာရှိတွေဟာစစ်စပင်းနေညက်နေကမြို့တော်ဆာနာအပြင်ဟိုတဲကဆာတာနဲ့အမရမျိုးတွေမှာကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့အစည်းတွေရှိရနေရာတွေကိုလက်နက်တွေနဲ့တပြန်နဲ့တည်းဝင်ရောက်ဆင်းနှင်းခဲ့ကြတယ်လို့ MOH အဖွဲ့ကပြောပါတယ်။သူတို့ဟာကုလသမဂ္ဂနဲ့တခြားအကူအညီပေးအဖွဲ့တွေမှာအလုပ်လုပ်နေတဲ့ရေမင်းဝန်ထမ်းတွေကိုပြစ်မှတ်ထားပြီးသူတို့ရဲ့နေအိမ်တွေကိုဝင်ရောက်ဆင်းနှင်းခဲ့တဲ့အပြင်စစ်ဆေးမေးမြန်းပြီးသူတို့ကိုစစ်ကားတွေနဲ့ဖမ်းမသွားခင်မှာသူတို့ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေကိုပါတိမ့်သွားတယ်လို့ပြောပါတယ်။အခုဖမ်းဆီရသူတွေထဲမှာလူသားစာနာမှုဆိုင်ရာကုလမဟာမင်းကြီးယုံ UNDP WFP ကောဆန်းနေကအဖွဲ့နဲ့ရီမင်းဆိုင်ရာကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ယုံတွေမှာတာဝန်ထမ်းဆောင်နေတဲ့ရီမင်းဝန်ထမ်းတွေပါတယ်လို့လည်း MOH ကပြောပါတယ်။ဒါ့အပြင် Save the Children ရီမင်းကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ရီမင်းဆိုးရလူမှုဖွံ့ဖြိုးရေးရန်ပုံငွေအဖွဲ့ Oxfam နဲ့ Care America အကူအညီပေးအဖွဲ့တွေကဝန်ထမ်းတွေလည်းအဖမ်းခံရတာဖြစ်ပါတယ်။ခုဒီပုံတွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့သတင်းမီဒီယာတွေကတော့အခုလိုဖန်ဆီးတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူး။